တိရင္ငံချာရေးဝင်ကြီးဝန်ကြီးထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းတိရင္ငံငံချာရေးဌာနကသတင်းထုတ်ပါတယ်ဒီလိုလာရောက်မဲ့ကိစ္စပေါ်မြန်မာရေးတက်ချွာလှုပ်ရှားသူတွေရဲ့အမြင်ကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်တိရင္ငံငံချာရေးဝင်ကြီးဝန်ကြီးဟာထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဩဂုတ်လ13ရက်နေ့မှာကြေညာခဲ့တာပါမြန်မာနဲ့အင်ဒီနာချင်းထိုင်းနိုင်ငံမှာဩဂုတ်လ14ရက်နေ့ကနေ18ရက်နေ့ထိ3ရက်တာကျင်းပမဲ့နဝမအကြိမ်မြောက်မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ရီအနေနဲ့ပူးတွဲသဘာဝတည်းဖြစ်ဆောင်ရွက်ဖို့လာရင်းနဲ့မြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုဗာကြောင့်လာတယ်လို့ယူဆပါတယ်လဲဆိုပြီးမြမအရင်လေးလာနေသူဥထုချစ်ကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုဖြေကြားပါတယ
်အဓိကတော့ဒီတရုတ်ပြည်ကအခုနိုင်ငံဝင်စားပြီးကျွန်တော်တို့လက်ရှိပေါ်ကျွန်တော်တို့ဒီဟိုမြောက်ပိုင်းမှာကျွန်တော်တို့အိတ်တိုက်ပွဲတွေဒီစစ်ရေးကိစ္စတွေနောက်တစ်ခုနယ်စပ်ဒေသကျွန်တော်တို့စီးပွားရေးလုပ်ငန်းတွေနောက်တစ်ခုကဒီတရုတ်ရင်းနှီးမြှုပ်နှံမှုနောက်ပိုင်းဆုံဆုံထိကြိုက်မှာဆိုးရိမ်တဲ့ကိစ္စတွေနောက်ပို့ပြီးတော့ကျွန်တော်တို့တွေးမိတာကဟိုမြန်မာပြည်ထဲမှာရှိတဲ့အစွတ်အမျိုးပါလာတာနာဆိုတဲ့အဖွဲ့ကြီးတော်ပေါ့မယ်အခုကတရုတ်စန့်ကျင်ရေးကိစ္စတွေကိုလှုံ့ဆော်မှုတွေလုပ်လာတွေ့တယ်ဆိုတော့အဲ့ဒီပုံမှာအခြေခံပြီးတော့သူလာတယ်လို့ကျွန်တော်အနေနဲ့ကြောချက်ပါတယ
်မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူဦးသက်ဆွေဝင်းကတော့သူ့ရဲ့ချင်းချင်းယူဆချက်ကိုအခုလိုပြောပြပါတယ
်ဟိုကြားကြံမှုအတွက်တော့နိုင်ငံရေးကသူတို့ဟိုဟာတရုတ်ရဲ့အကျိုးရှိတော့စိတ်တက်တာလေးကာကွယ်ပေးနိုင်ဦးမယ်ဆိုရင်အထင်လို့လေရှိနေသေးကုန်ရတယ်။ဒါဆိုတဖက်မှာလည်းကျွန်တော်တို့ဒီကနေ့မြေပြင်လက်တွေ့အခြေအနေမှာဆိုလို့ရှိရင်လေဒီတရုတ်ရဲ့ဒီအကျိုးရှိပွားရှိနေနေရာတွေကတော်လန်ကြီးအင်အားစုရဲ့လက်ထက်မှာလည်းရှိနေကြပြီ။ရခိုင်နယ်ပြောပြောသူတို့လက်ရှိဒီတော့ဆိုတကောင်းလိုပဲပြောပြောကျွန်တော်တို့ရှမ်းမြောက်ပဲပြောပြောအတားမျိုးတွေရှိနေကြတော့ဒီဟာပေါ်ဒီမှာသူတို့ရဲ့အကျိုးရှိပွားပုံမဆိုးသွားအောင်လို့ဒီစစ်ကောင်စီကိုအပြောင်းလဲလုပ်ဖို့လို့ဖို့ကျိုးစားနေကြတယ်ဆိုတဲ့အမျိုးကြီးလည်းကျွန်တော်တို့တရင်နေကြရတယ်ဘာလို့ဒီအတူရဲ့ကျိုးစားရဆက်ချင်းနဲ့တရင်နေကြရတယ်အဲ့တော့အဲ့ကျိုးစားတွေဖြစ်ဖို့လားလားရှိနိုင်တယ
်ဝင်းကြီးဝန်ကြီးရဲ့မြန်မာခရီးစဉ်အသေးစိတ်ကိုဖော်ပြထားခြင်းမရှိပေမဲ့သူ့ရဲ့ခရီးစဉ်အတွင်းထိမ့်သိမ့်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကြိုးစားဖို့ရှိကြောင်းနေပြည်တော်နဲ့နှီးဆက်တဲ့အတိုင်းဝိုင်းဘက်ကလည်းတရင်နေဖတ်နေကြတာပါဝင်းကြီးဝန်ကြီးဟာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရင်သူမျှော်မှန်းထားသလိုမြမရေးဟာအပြောင်းလဲတွေရှိနိုင်မလားလို့ပြီးတော့ဥထုချက်ကတော့အခုလိုပြောပါတယ်
။လုံခဲ့တဲ့ဆယ်စုနှစ်တစုလောက်ပါဆိုလို့ရှိရင်ဖြစ်နိုင်တယ်ပေါ့။ကျွန်တော်ဒီလက်ရှိအနေအထားကဟိုကျွန်တော်တို့ခိုင်းတို့ဒီမှာနိုင်ငံရေးနဲ့တော်တော်လေးကိုအများကြီးကျွန်တော်တို့အပြောင်းလဲတွေကျွန်တော်တို့တကယ်ရှိတယ်။ဆိုတော့ကျွန်တော်ထင်တာတော့ဒီနောက်တစ်ခုကလည်းအစုဖွဲ့တွေလည်းပုံများလာတဲ့အချိန်မှာတော့ဟိုဒီအကလင်ကျွန်တော်တွေ့ပြီးတော့ဖြည့်ဆင်းနိုင်လိမ့်မယ်လို့တော့ကျွန်တော်အနေနဲ့တော့မထင်ပါဘူ
းမြမနိုင်ငံရေးအပြောင်းလဲဟာ၃နှစ်အတွင်းမှာအတော်ကိုပြောင်းလဲသွားတာမို့ဒေါ်ဆန်းစုကြည်တဦးတည်းကဆုံးဖြတ်နိုင်တဲ့အခြေအနေမဟုတ်တော့ဘူးလို့လည်းဦးသက်ဆွေဝင်းကပြောပါတယ်အ
ဲတော့စုကြည်ကဒေါ်လေးမှာတက်ရောက်မှုအများကြီးရှိပါဦးမယ်ဒေါ်ဆန်းစုကြည်လွတ်လာတဲ့အချိန်ကြလို့ချင်းကျွန်တော်တို့ဒီဒီလောက်နေပဲခဏနားကြမယ်ဆိုရဲတော်လည်းအုပ်စုတွေလည်းရှိကောင်းရှိနေမယ်ဒါမှမဟုတ်ကျွန်တော်တို့ဒီငါတို့ကတော့ပန်းနယ်ဟိုပဲဆက်ပြီးတော့ကြောက်ကြမယ်ဆိုရဲတော်လည်းအုပ်စုတွေလည်းကျွန်တော်ရှိပါလိမ့်မယ်ဒါပေမဲ့ဒေါ်ဆန်းစုကြည်တယောက်သေးကတော့ဒီတော်လည်းအတွက်အခြေမဟုတ်တော့ဘူးဆိုတော့ပြေးကြရတယ
်တရုတ်နိုင်ငံသားရေးဝန်ကြီးဟာစစ်ကောင်းဆောင်နဲ့တွေ့ဆုံမှာဖြစ်ပေမဲ့2021ခုနှစ်ဆေးရနာသိမ့်ပြီးကလေးကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တော့တွေ့မှာမဟုတ်ဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းတောက်တွေကိုဖြေကြားခဲ့တာပါဒါပေမဲ့လည်းတွဲဆောင်မဲ့အစီအစဉ်အသေးစိတ်ကိုတော့မပြောခဲ့ပါဘူးတရုတ်နိုင်ငံဘက်ကလည်းမြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းပြောဆိုထားပေမဲ့အစီအစဉ်အသေးစိတ်ကိုတော့မပြောပါဘူးတရုတ်နိုင်ငံကမြန်မာရေးနဲ့ပတ်သက်လို့ဘလို့ဆက်ဖက်မှုမျိုးမစိုးသူ့နိုင်ငံသူ့အကျိုးစီးပွားကိုသာအခြေခံခဲ့တယ်လို့လည်းဥထုချက်ကသုံးသပ်ပါတယ်
ကျွန်တော်အနေနဲ့ကတော့ပေါ့နော်ဒီတရုတ်နိုင်ငံအနေနဲ့ကမြန်မာပြည်ကိုလာပြီးတော့သူတို့ရင်းချမ်းရေးကိစ္စပဲတိတော့ဟိုသူတို့ ဘလို့ပဲကျွန်တော်တို့အကြောင်းပြပြပါတော့သူတို့ကတက်တက်လုံးကကျွန်တော်တို့သူတို့အကျိုးစီးပွားပေါ်မှာပဲရှိကြနဲ့ဆက်ဆံရေးပဲလုပ်ခဲ့တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်မလို့ဟိုဒီတရုတ်ကကျွန်တော်တို့ဒီနိုင်ငံကြီးထဲမှာကျွန်တော်မြန်မာပြည်နိုင်ငံကြီးမှာဝင်ရောက်စုဖက်ပါဝင်ခဲ့တဲ့မြန်မာပြည်တွေကတော့ဟိုအကျိုးမရှိဘူးဒါသူတို့အကျိုးအတွက်ပဲသူတို့လုပ်နေတာလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ထိုင်းနိုင်ငံမှာကျင်းပမဲ့မဲခေါင်လန်ချန်ပူပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာတော့လူထုညဉ့်ညမ်းမှုတွေကိုဖြေရှင်းရမှာပူပေါင်းဆောင်ရွက်တဲ့နီလန်းရဲ့ပါဝင်နယ်နိမိတ်ဖြတ်ကျော်တဲ့ရာဇဝတ်မှုများစိုက်ဘာရာဇဝတ်မှုများနဲ့အွန်လိုင်းလိမ်လည်ကိန်းကိစ္စတွေကိုလည်းထိုင်းနိုင်ငံဘက်ကဆွေးနွေးဖို့ရှိရလို့လည်းသိရပါတယ်ရှင်